ရန်ကုန်မှာသဂျမ်မန်တက်အစီအကားဆုံးအင်အားလမ်းနဲ့တက္ကသိုလ်ရိပ်တာလမ်းတို့မှာရေကစားမှန်တက်တွေအတွက်နေရာချပေးတဲ့အချိန်မှာစစ်အစိုးရထိပ်ပိုင်းသားသမီးတွေကတနေရာကိုကြက်စစ်သိန်းနဲ့ယူပြီးသိန်း20အထက်နဲ့ပြန်ရောင်းချခဲ့ပြီးတဲ့နောက်မှာအဲ့ဒီမှန်တက်တွေဟာစီးပွားရေးအရာရင်းနှီးငွေနဲ့ပြန်ရငွေတွက်ချေမကိုက်ဖြစ်ရတဲ့အတွက်မှန်တက်တွေမဆောက်တော့ပဲအရှုံးခံလိုက်တာတွေရှိတယ်လို့အင်အားလမ်းရေကစားမှန်တက်တွေက RFP ကိုပြောပါတယ်ဒီနှစ်ရန်ကုန်ကြံဟာလွန်ခဲ့တဲ့နှစ်တွေကနဲ့မတူပဲစီးပွားရေးလုပ်ငန်းအတွင်ဆောင်းလာတယ်လို့မြန်မာနိုင်ငံမှာကြံမှာကြော်ညာအတွက်ငွေ၃နိုင်တဲ့လုပ်ငန်းရှင်တွေကလည်းနှဲသွားတဲ့အတွက်ရေကစားမှန်တက်တွေကြော်ညာအတွက်ငွေအထောက်ပံ့မရကြဘူးကိုရေကစားမှန်တက်ထွက်သူတဦးကအခုလိုပြောပါတယ်
။ဟိုပါဗျအင်ယာလန်တို့ဘာလို့မှာကဟိုသိန်း၃၀ကျော်ဈေးပေါက်တယ်မှန်တက်နေရာလေ။အဲ့တော့အဲ့ဒီမာတွေကတယောက်ကို3000တော့5000တော့ကြံထဲမှာရေးပက်ကြတာပေါ့ဗျာလာပက်တဲ့လူလက်မှတ်ရောင်းတာအဲ့ဒီစီးပွားရေးကအရန်ဖြစ်တော့လူငယ်တွေကအဲ့စီးပွားရေးတွေအရန်လုပ်ကြတယ်အဲ့တော့တိရမလားစပွန်ဆာလူချင်းနဲ့မန်နက်တွေညားမှာပေါ့ဗျာအဲ့ခါကျတော့လေစပွန်ဆာပေးရတဲ့လူတွေလည်းအဲ့လောက်မန်နက်တိုင်းတော့လည်းမပြေးနိုင်ဘူးထင်ပါရဲ့သူကပါမစ်တော့ရှောက်လိုက်မယ်ဗျာစပွန်ဆာလိုက်တဲ့အခါကျတော့အရန်ညားတာကိုမန်နက်ကတိရမလားအဲ့တော့စပွန်ဆာသမားကလည်းဘယ်လိုလုပ်လို့လုပ်နိုင်လဲအဲ့လောက်အများကြီးကျတော့ပြုံလိုက်ကြတာအဲ့နေရာကြီးဖြစ်နေရအောင်မာတို့တိုက်ကားတို့မှသွားများမှာပေါ့
ဒီကစားမန်နဲ့ဆောက်လို့သူတူကတော့သူဟာမန်နဲ့ဆောက်လို့ခွင့်ပါမယ့်အတွက်22သိန်းပေးခဲ့ရတယ်လို့ဆိုပါတယ်။ဒီနောက်မှာရေစက်နဲ့မီးစက်ငါက DJ Music သမားနဲ့ဆက်ပစ္စည်းတွေငှားရမ်းကစတဲ့ဇိတ်တွေပေါင်းရင်သိန်း60ကျော်ကုန်ကျထားတယ်လို့ပြောပါတယ်။အဲ့ဒီမန်နဲ့ပြန်ရတဲ့ငွေကမြမဘီယာကြော်ညာပေးက10သိန်းရေပိုက်200ရောင်းတာကသိန်း90ပဲရတဲ့အတွက်အရှုံးငွေသိန်း20လောက်ပေါနေတယ်လို့သိရပါတယ်။ဒီနေ့အတွက်ရန်ကုန်မြို့ပေါ်မှာတရားဝင်ရေကစားမန်နဲ့ခွင့်ပြုထားတဲ့အရေးအတွက်က150ဝန်းကျင်ရှိတယ်လို့ရန်ကုန်စီပင်နဲ့နှီးသက်သူတို့ကပြောပါတယ်။လွန်ခဲ့တဲ့နှစ်တွေကရေကစားမှတ်တပ်ဆောက်ပြီးပျော်ခဲ့တယ်လို့ဒီနှစ်လည်းပါမစ်ရထားပြီးကြော်ညာငွေမရတဲ့အတွက်ရေကစားမှတ်တပ်မဆောက်ဖြစ်တဲ့နေရာတွေထဲမှာအင်ယာလန်အကွက်မှ23တက္ကသိုလ်ရိပ်သာလန်3ခါဝေး20ကာကြီး21ကာကြီးတွေဖြစ်တယ်လို့အင်ယာလန်ရေကစားမှတ်တပ်ထွက်သူတွေကပြောပါတယ်။ရန်ကုန်တကြံမှာနှစ်တိုင်းရေကစားမှတ်တပ်တွေကိုငွေကြေးအကူအညီပေးကြော်ညာနေတဲ့ဘီကတ်စီးကရက်နဲ့အရက်ကုမ္ပဏီအများစုဟာဒီနှစ်တကြံမှာမကြော်ညာနိုင်တော့တဲ့အကြောင်းကိုပြောဆိုခဲ့တယ်လို့ကြော်ညာတော့ရောက်တောင်းခံခဲ့တဲ့ရေကစားမှန်တပ်တွေကပြောပါတယ်ဒီနှစ်ရန်ကုန်တကြံမှန်တပ်အများစုကိုကြော်ညာငွေပေးတဲ့လုပ်ငန်းတွေထဲမှာဥပိုင်လီမိတက်လက်အောက်ကမြန်မာဘီယာနဲ့တိုက်ကားဘီယာကုမ္ပဏီတွေဟာအများဆုံးကြော်ညာတဲ့ကုမ္ပဏီတွေဖြစ်တယ်လို့သိရပါတယ်ဒါပေမဲ့အဲ့ဒီကုမ္ပဏီတွေကလည်းစစ်ဘုတ်ချုပ်သားသမီးတွေရဲ့ရေကစားမှန်တပ်တွေဆိုရင်သိန်း20ကနေအထက်ငွေကြေးအပြည့်အဝကူညီပြီးကြံတဲ့မှန်တပ်တွေဆိုငွေကိုခြွေတာပြီးငါးသိန်းဝန်းကျင်ပဲပေးတာတွေရှိတယ်လို့မန်နက်ထွက်သူတွေကပြောပါတယ်။အင်ယာလန်နဲ့တက္ကသိုလ်ရိပ်သာလန်တို့မှာမြန်မာနဲ့တိုက်ကားဗီယာကုမ္ပဏီတွေကနေငွေကြေးအပြည့်အဝအကူအညီရတဲ့ရေကစားမန်နက်တွေကတော့အစ်စ်အစိုးရမြမစီဝါရေးဥပိုင်ဥက္ကဋ္ဌဗိုလ်ချုပ်တင်အေးတာဦးဆောင်တဲ့ရေကစားမန်နက်စစ်ပဆိုင်ရာလုံခြုံရေးအကြီးအကဲဗိုလ်ချုပ်မြင့်စွီတားရဲ့မန်နက်ရန်ကုန်တိုင်းမှုတားရဲ့မန်နက်တွေနဲ့အရင်ကထောက်လှမ်းရေးအကြီးအကဲဗိုလ်ချုပ်ကျော်ဝင်းတားရဲ့မန်နက်တွေဖြစ်တယ်လို့အင်ယာလန်မှနေသူတွေကပြောပါတယ်။ဒီနေ့ရန်ကုန်တကြံဟာစေအစိုးရခေါင်းကြီးပိုင်သားသမီးတွေနဲ့နာမည်ကြီးအမှုပညာသမားတွေအပြိုင်စီးပွားရှာကြတဲ့တကြံလို့စီးပွားရေးလုပ်ငန်းရှင်တူကလည်းပြောပါတယ်။နာမည်ကြီးအမှုပညာသမားတွေကလူမင်းမြို့ကျော်မြိုင်နဲ့ဟေးဟော်အဖွဲ့အစ်ဇင်ဘာအဖွဲ့ရာဇာနေဝင်းနန္ဒလိုင်ဆိုင်းဆိုင်ခန်းလိုင်နေမျိုးစင်းမန်တပ်တို့ဟာနာမည်ကြီးမန်တပ်တွေဖြစ်တယ်လို့ဆိုပါတယ်။ရန်ကုန်မြို့ကန်တွေပြောကြတာကတော့ရန်ကုန်တကြံဟာအရင်ကနဲ့မတူပဲစေအစိုးရလက်ထက်အဆက်ဆက်မှာစစ်ကရနဲ့အရက်ကြော်ညာတကြံစီးပွားရေးတကြံအသွင်ဆောင်သွားပြီးစင်းရဲနွမ်းမသူတွေအတွက်တော့အပျော်မဲတဲ့တကြံဖြစ်သွားပြီလို့ဆိုရကြောင်းပါခင်ဗျာ